အီရန်နိုင်ငံတောင်ပိုင်းမှာရှိတဲ့ဘလီဝုဒ်ကျောင်းတော်တစ်ခုအတွင်းအင်အားပြင်းတဲ့ဘုံးပေါက်ကွဲမှုကြောင့်ကိုဦးသေဆုံးပြီ105ဦးဒဏ်ရာရရှိသွားတဲ့အကြောင်းကိုအီရန်မီဒီယာကသတင်းပေးပို့ပါတယ်။ပေါက်ကွဲမှုဟာစနေနေ့ကတောင်ပိုင်းမြို့ဖြစ်တဲ့ရှီရတ်စ်မြို့ဘလီကျောင်းတော်အတွင်းမှာအထင်ကရဘာသာရေးဆရာကြီးတဦးကညနေခင်းတရားဟောစဉ်မှာဖြစ်ပွားတယ်လို့ဒေသခံအရာရှိများရဲ့ပြောကြားချက်ကိုအီရန်ရဲ့ First Agency ကကုကဖော်ပြခြင်းဖြစ်ပါတယ်။ဒဏ်ရာရသူတချို့ရဲ့အခြေအနေဟာဆိုးဝါးပြင်းထန်တဲ့အတွက်တေဆုံသူဥယေထပ်ပြီးတော့တိုးလာနိုင်ွယ်ရှိတယ်လို့သတင်း Agency ကဆက်လက်ပြောကြားပါတယ်။ဒီဖောက်ခွဲမှုအတွက်ပဲအဖွဲ့အစည်းဘယ်သူတစုံတစ်ယောက်ကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောကြားခြင်းမရှိသေးပါဘူး။ဘုံဘယ်လူပောက်ကွဲခဲ့တယ်ဆိုတဲ့အသေးစိတ်များကိုလည်းမသိရသေးပါဘူး။အခုစုံစမ်းစစ်ဆေးစဲဖြစ်တယ်လို့သာပြည်내အရာရှိတဦးကပြောကြားပါတယ်။ပောက်ကွဲမှုဖြစ်ပွားတဲ့ဘလီဝုဒ်ကျောင်းကဘာသာရေးခေါင်းဆောင်ဟာဆာဒီအရေဗျာနိုင်ငံမှာအများဆုံးကျင့်သုံးတဲ့ဝါရှာဘီဆန်ခေါ်တဲ့ဆွန်နီအစ္စလမ်တို့ရဲ့ပြင်းထန်ဆုံးရှေးရိုးဆွဲဝါဒီအစ္စလမ်ဘာသာနဲ့ပိတ်ပင်တားမြစ်ထားတဲ့ဘာဟိုင်းဘာသာကိုဟောကြားနေခြင်းဖြစ်တယ်လို့လဲ First Dream Agency ကပြောကြားပါတယ်။